နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ Writers သတင်းတောက်ကိုဝလုံးနဲ့ကိုကျော်ဆိုးဦးတို့ရဲ့အမှုမှာတရားလိုပြတတ်တည်ဖြစ်တဲ့ဒူရဲမှုမိုးရံတိုင်းတရားရုံးမှထွက်ဆိုခဲ့ချက်တွေကိုကြည့်ရင်သတင်းတောက်နှစ်ယောက်မှအပြစ်မရှိကြောင်းသိသာတဲ့အတွက်ဒီအမှုကိုအမြန်ဆုံးရုပ်သိမ်းပေးဖို့သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကတောင်းဆိုလိုက်ပါတယ်။ဒါပေမဲ့ဒီအမှုကိုရုပ်သိမ်းမသိမ်းဆိုတာကတော့တရားသူကြီးတွေမှလွတ်လပ်တဲ့ဆုံးဖြတ်ချက်ဘလောက်ရှိသလဲဆိုတဲ့အပေါ်မှာမူတည်တယ်လို့အာရှလူ့ခွင့်ကော်မရှင်ကသုံးသပ်ပါတယ်။အပြည့်အစုံဒေါက်ခင်မြတ်သက်ကတင်ပြပါမယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းနေတဲ့Righteous သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာနိုင်ငံတော်လှည့်ဝှက်ချက်ဥပဒေနဲ့မနစ်ကဒီဇင်ဘာလထဲမှာအဖမ်းခံခဲ့ရပြီးတရားရင်ဆိုင်နေရတာပါသူတို့နှစ်ဦးဟာထောင်ချောက်ဆင်ဖမ်းဆီးတာကိုခံခဲ့ရကြောင်းဒုရဲမှူးကြီးမိုးရံနိုင်ကတေလိုပြတက်တည်ဖြစ်နေတောက်ကြံနဲ့ယုံချင်းမှာထွက်ဆိုခဲ့တဲ့အတွက်ဒီသတင်းတောက်နှစ်ဦးရဲ့အမှုဟာပိုးပြီးမခိုင်လုံတဲ့အခြေအနေကိုရောက်သွားတယ်လို့ HRC အာရှလူ့ခွင့်ရေးကော်မရှင်ကဦးမင်းလွင်ဦးကပြောပါတယ်
ဒီကလေးယုံကြည်တော့ကတူရဲမှုမိုးရနိုင်ကနေပြီးတော့ဒီသတင်းတောက်နှစ်ယောက်ကိုကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ကိုဖမ်းဆီးတဲ့ကိစ္စကထောင်ချောက်ဆင်ပြီးတော့ဖမ်းဆီးတာမှန်ပါတယ်ဆိုတာကိုထုတ်ဖို့ပြောကြားလိုက်တဲ့အတွက်ဒီအမှုမှာအရေးကြီးတဲ့သက်သေဖြစ်ဒီလူဘက်ကတင်ထားတဲ့သက်သေနှုတ်နဲ့တောင်းယုံကြည်ဆိုရင်တော့ရဲတပ်ချက်တယောက်ပဲကျန်တာပေါ့နော်အခုအဲ့ဒီလိုမျိုးထုတ်ဖို့ပြောလိုက်တဲ့အတွက်အမှုကပို့ပြီးတော့မခိုင်လုံတဲ့အခြေအနေကိုရောက်သွားပါတယ်
အခုလိုဒုရဲမှူးကြီးရဲ့ထွက်ဆိုချက်ကြောင့် Righteous သတင်းတောက်နှစ်ဦးမှာအပြစ်မရှိဘူးဆိုတာသိသာနေတာမို့အမှုကိုချက်ချင်းပြန်ပြီးရုပ်သိမ်းပေးဖို့အတွက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကအာရှဒေသဆိုင်ရာဒါရိုက်တာ Steve Butler ကပြောပါတယ
် From what we understand he told the truth on the witness stand and now his family
ကျွန်တော်နားလည်တာကတော့သူဟာတက်တည်နေတဲ့အမှန်ကိုထွက်ဆိုခဲ့တာပါအဲဒါကြောင့်လဲသူ့ရဲ့မိသားစုကအပြစ်ပေးတာကိုခံနေရတယ်လို့ပြောပါတယ်ကျွန်တော်တို့အထူးဆိုရင်တော့အခုထိအကျဉ်းချခံရဆဲဖြစ်တဲ့သတင်းတောက်နှစ်ဦးအတွက်ပါဒူရဲမှုကြီးကဒီမှုဟာထောင်ချောက်ဆင်ဖမ်းခံရတာလို့ထွက်ဆိုခဲ့တာမို့ဒီမှုကိုချက်ချင်းပဲရုပ်သိမ်းပေးဖို့လိုပါတယ
် The case should be dismissed immediately
တီလူပြတ်တက်တဲ့ဒူရဲမှုကြီးရဲ့ထွက်ဆိုချက်အပြီးမှာပဲဒီထွက်ဆိုချက်ဟာမမှန်ကန်ကြောင်းနဲ့သူဟာမယုံကြည်တတ်တဲ့တက်တဲ့ဖြစ်ကြောင်းတီလူဘက်ကရှေ့နေကနေရုံးတော်ကိုပြောကြားခဲ့တယ်လို့ကြားသိရကြောင်းရှေ့နေဦးမင်းလွင်ဦးကပြောပါတယ်ဒါကြောင့်မခိုင်လုံတဲ့အခြေအနေကိုရောက်နေတဲ့ဒေမှုနဲ့ပတ်သက်ပြီးရှစ်ဆက်ဖို့ရှိမရှိတရားသူကြီးတွေပေါ်မှာပဲမူတည်နေပြီးလက်ရှိအနေအထားအရဆိုရင်တော့ဆွဲချက်မတင်ခင်မှာပဲပြန်ပြီးလွှတ်ပေးတဲ့အမှုလို့မြင်ကြောင်းလဲဦးမင်းလွင်ဦးကပြောပါတယ်
ဥပဒေသဘောအရပြောရမယ်ဆိုလို့ရှိရင်တရားလိုဖက်ကနေစိတ်ကြက်ရွေးချယ်ပြီးတော့မှတက်တဲ့အဖြစ်တင်ပြလာပြီးတဲ့အခါကျတော့မှသူတို့ရဲ့အကျိုးစီးပွားကိုဆန့်ကျင်ပြီးသူရဲမှုကြီးနေပြီးတော့ထွက်ဆိုတဲ့အခါမှာဒါကမယုံကြည်ထိုက်တဲ့တက်တီမမမကန်တက်တီထွက်ဆိုတယ်ဆိုတော့အကြောင်းပြချက်တည်းနဲ့တက်တီထွက်ချက်တည်းကိုပယ်ပြီးဖို့ဂျုံတော်မှာရှောက်တယ်လို့ကျွန်တော်တို့ကြားသိရတယ်။ဒီလိုမျိုးဖြစ်လာတဲ့ကိစ္စရမျိုးကိုစစ်ဆေးဆုံးဖြတ်မှာတရားသူကြီးဖြစ်တဲ့အမှုကိုစစ်ဆေးသုံးသပ်တဲ့အခါဆွဲချက်တင်တယ်မတင်နဲ့ရှောက်တဲ့ချက်တည်းပြီးတဲ့အခါမှာသူရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်ကိုဒီအခံဘက်ကလည်းထက်သွင်းပြီးတော့ရှောက်လေးချက်ပြီးမှပဲတက်တီထောက်ထားမခိုင်လုံတဲ့အကြောင်းတီလူဘက်ကလည်းဒါမယုံကြည်ရတဲ့တက်တီဖြစ်တဲ့အတွက်ထက်သွင်းမစင်စားပြင်မှုလို့သူတို့ရဲ့ရှောက်လေးချက်တည်းမှလည်းထည့်ကြီးမှာပဲအဲ့ဒီအချက်နှစ်ချက်ပေါ်မှာတရားသူကြီးကဘယ်ဟာမှန်တယ်ဘယ်ဟာမှားတယ်ဆိုတော့တရားသူကြီးရဲ့စင်ကြင်တုံတရားရရေရေတင်းတင်းဆုံးဖြတ်မယ်ဆိုလို့ရှိရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ကဒီဥကနေပြီးတော့ဆွဲချက်မတင်မီအဆင့်မှာပဲလွတ်သွားနိုင်တယ်လို့ယူဆတာ
Righteous သတင်းတောက်နှစ်ဦးနဲ့ဒူရဲမှူးကြီးမိုးရံနိုင်တို့အမှုနဲ့ပတ်သက်ပြီးဥပဒေအတိုင်းဖြစ်ဖို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီ PCMJ ကမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကိုတိုင်ကြားခဲ့တယ်လို့တနင်္လာနေ့မှာပဲလူ့ခွင့်ရေးကော်မရှင်ကနေအဖမ်းဆီးခံသတင်းတောက်နှစ်ဦးနဲ့ဒူရဲမှူးကြီးတို့ရဲ့အခြေခံလူ့ခွင့်ရေးတွေမထိခိုက်စေဖို့အရေးယူဆောင်ရွက်နေကြောင်းပြောကြားခဲ့ပါတယ်